ောင်မျိုးမင်းနဲ့ကုလသမဂ္ဂလူခွင့်ရဲ့ထူးကိုစလဲမစ်ယဟီလီနဲ့တွေ့ခဲ့ကြတယ်လို့သိရလို့ပါဆိုတော့လေဟိုမစ်ယဟီလီအနေနဲ့ဘာတွေများပြောတာတွေရှိပါလဲရှင
့်ကျွန်တော်တို့ဒီအုပ်စုတွေခွဲတွေ့တဲ့အချိန်မှာကျွန်တော်တို့တွေ့တဲ့အဖွဲ့ထဲမှာတော့ဒီဥပဒေပိုင်းဖြစ်ပြင်ပြောင်းလဲမှုဆိုင်ရာဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဒါနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးပါတယ်။ဘာကြောင့်လဲဆိုတော့သူအကြံပြုထားတဲ့အချိန်မှာတချို့သောဥပဒေတွေဥပမာကျွန်တော်66ကာကြီးလိုဥပဒေတွေဒါတွေပြောင်းလဲဖို့လိုအပ်မယ်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲဖို့လည်းပြန်လဲသုံးသပ်ဖို့လိုအပ်မယ်ဆိုရဲသူရဲ့အကြံပေးထားချက်ရှိတယ်။အဲ့ဒါနဲ့ပတ်သက်လို့ဘာတွေတုတ်တက်လာလဲအဲ့ဒါအဓိကထားဆွေးနွေးပါလေကြ။ကျွန်တော်တို့ပြောတဲ့အချိန်မှာတော့အခုလောလောဆယ်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြောင်းမယ်ဆိုတဲ့အတန်ကဒီကဝေကာလာမှာဘလို့ပဲပြောထားအခုချိန်မှာလွတ်တော်အတွင်းမှာလည်းညင်တည်တယ်အစိုးရအတွင်းမှာလည်းဒီအတန်ကိုညင်နေတဲ့အတွက်တိတ်ပြီးတော့ဘာမှပြည်ပြင်ပြောင်းလဲမှုမရှိဘူးလို့ကျွန်တော်တို့ထောက်ပြပါရယ်နောက်ထပ်တစ်ခုကတော့ဥပဒေလေးတွေတချို့ပြန်လဲပြင်ဆင်ဖို့ပြောလာတဲ့စည်းရင်းလေးထွက်လာဒါလေးတွေတော့အားကောင်းပါတယ်ဒါပေမဲ့တကယ်ကျွန်တော်တို့ရဲ့အပေါ်မှာအများစုတရားမှုရှိနေ66ကာကြီးကိုပြင်မယ်ဆိုပေမဲ့ဒီအားလေးကကျွန်တော်တို့အာမခံပေးပိုင်ခွင့်တို့လို့နောက်တစ်ခုကတော့ဒီကိစ္စတွေမှာတတိယလူကတိုင်ကြားလို့မရဘူးဆိုတဲ့အရာမျိုးလို့လည်းပြောင်းတာရှိတယ်။ဖျက်လိုက်တာမရှိဘူး။မရှိတဲ့အတွက်အတေးဖျက်မယ်ဆိုရင်ထပ်ပြီးတော့ဆွဲဆိုနိုင်တယ်။အဖမ်းခံထိနိုင်တယ်။ပြီးလို့ရှိရင်အပြစ်ဒဏ်ပေးနိုင်တဲ့အဆင့်တည်းရှိနေလို့ဆိုတာကျွန်တော်တို့သတိပေးပါရယ်။နောက်ထပ်ကျွန်တော်တို့အဓိကထားဆွေးနွေးဖြစ်တာတော့18ဆိုတဲ့ဥပဒေပါ။ဘာကြောင့်လဲဆိုတော့မကြာမီကဒါနဲ့ပတ်သက်ပြီးတော့ဒီ EBSDF ကကွန်မင်းထေးပါဝင်နောက်တစ်ခါကျွန်တော်တို့တည်င်းတော့ဒီဖမ်းခံထိတာရှိတယ်။ဒါတူဦးဒီထဲမှာတေဟာတွေကတရားမဝင်အတင်းလဲဆိုတာတေချာတိတိကျကျပြခံရမှာရှိဘူးအဲ့လိုမျိုးအတင်းတွေကိုဘယ်လိုမျိုးခြေနေမျိုးနဲ့လက်တွဲလှုပ်ဆောင်ဆောင်ရွက်မယ်ဆက်သွယ်မယ်ဆိုရင်ဒီဥပဒေမြောက်လဲဆိုတာကိုလည်းတိတိကျကျပေါ်ပြမထားဘူးဥပဒေကိုယ်တိုင်ကတိတိကျကျဖြစ်တဲ့အင်္ဂလိပ်ရေးသားထားတဲ့ဥပဒေကိုပဲတုံးဆွဲနေတော့လူရင်လူတို့ဆွဲနိုင်တယ်မလို့ရင်မလို့တို့လွတ်နိုင်တယ်ဆိုတော့အကြောင်းလဲတဲဝက်တဲ့သဘောမျိုးဖြစ်တဲ့ဥပဒေမျိုးဖြစ်နေတယ်အဲ့ဒါကကျွန်တော်တို့အတွက်မကောင်းဘူးဗျကျွန်တော်တို့မှာတည်င်းသမားတွေမှာတည်င်းယူပိုင်ခွင့်ရှိတယ်တည်င်းနေယူကြမယ်အခုဆိုငင်းကြင်းကိစ္စတွေလှုပ်ဆောင်နေတဲ့နေရာမျိုးမှာအဲ့ဒီဖွဲ့တွေကတက်လို့ကိုယ်ကသွားပြီးတော့နှုတ်ဆက်မိရင်တောင်မှဒီလိုမျိုးဥပဒေမျိုးနဲ့လုံရင်လုံလို့ဆွဲနိုင်တဲ့အဖြစ်တွေကိုကျွန်တော်ထောက်ပြတဲ့အခါမှာသူ့အနေနဲ့ဒါကိုတိတိကျကျတွေးဆုံတဲ့အခါမှာမေးမြန်းမယ်အကြံဉာဏ်တွေဘယ်လိုမျိုးပေးမယ်ဆိုတာစဉ်းစားမယ်လို့တော့ခတိပေးသွားပါတယ်
ဟုတ်ကဲ့အခုလက်ရှိ66ကာကြီးနဲ့71တွေနဲ့တရားစွဲဆိုနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ तू ကဘာတွေများမှတ်ချက်ပြုပြောတာရှိပါလဲရှင
်။ဒီကိစ္စနဲ့ပတ်သက်လို့ तू အကုန်လုံးသိပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့ဖြစ်ဖြစ်နေတဲ့ case လေးတွေကို तू ကိုယ်တိုင်သိသိကြမှတ်တမ်းတင်ထားတယ်။အပြင်ဖမ်းဆီးတဲ့အချိန်မှာဘယ်လိုမျိုးဖမ်းဆီးကြလဲဘယ်လိုဥပဒေလဲဥပဒေအားနည်းချက်ပါရှိလဲအဲ့ဒါကိုအဓိကသာဆွေးနွေးပါတယ်။ तू အနေနဲ့ကတော့အရင်ကလေးကဒုနယ်စာထုတ်ဖို့ပြောဆိုခွင့်ကိုကျင့်သုံးမှုကြောင့်ဖမ်းဆီးတဲ့အရာမျိုးတွေမရှိသင့်ဘူး။ဖိနေတဲ့ဥပဒေတွေပြောင်းလဲရမယ်ဆိုတော့အကြောင်းအရာတွေကိုသူ့အနေနဲ့အကြံပေးထားတယ်အခုကမပြောင်းတဲ့ပြင်ထပ်ပြီးတော့ဖမ်းဆီးမှုတွေရှိနေတဲ့အတွက်ဒီကိစ္စကိုတော့အစိုးရဘက်ကနေလူခွင့်နဲ့ပတ်သက်ပြီးတော့လှုပ်ဆောင်တဲ့အရာမလှုပ်ဆောင်သေးဘူးဆိုတဲ့အကြောင်းအရာတော့သူပြောမှတော့သိကြပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီလူခွင့်နဲ့ပတ်သက်ပြီးတော့ပေါ့နော်အခု तू ကလူခွင့်ရဲ့ထူးကိုယ်စားလှယ်လည်းဖြစ်တယ်ပေါ့နော်အိုးဆိုတော့ဒီမြန်မာနိုင်ငံကလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဘာတွေများပြောတာတွေရောရှိပါလဲရှင်ဒီဥမာတိုင်းနာဒေသတွေမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့တစုံတရာပြောတာတွေများရှိပါလားရှင
်တိုင်းနာဒေသနဲ့မှာရှိတဲ့ရှင်ကြီးမိကလေးခွေရှင်ပြောနောက်ထပ်အဖွဲ့နဲ့တိတက်တွေ့ပါတယ်ဗျတင်းစိတ်ဘာပြောလဲဆိုတာတော့ကျွန်တော်မသိဘူးကျွန်တော်တို့ကအဖွဲ့ခွဲပြီးတွေ့ရအောင်ဒါပေမဲ့သူ့အနေနဲ့ဒီလူမျိုးလက်နက်ကင်ပြိပကအတွင်းမှာဖြစ်နေတဲ့အကြောင်းအရာနဲ့ပြအထူးစိုးရိမ်ပူပန်မှုတွေရှိနေဆိုတဲ့အကြောင်းအရာတွေအထူးသဖြင့်လက်နက်ကင်ပြိပကရဲ့စိုးကျိုးကြောင့်ကလေးသူငယ်တွေထိခိုက်နစ်နာမှုတွေတေဆုံးမှုဖြစ်တဲ့ဆိုတဲ့အကြောင်းအရာတော့သူတော်တော်ဒါကိုစိတ်ဝင်စားတာတွေ့ရပါတယ်ဒါတွေကိုကျွန်တော်တို့တကယ်တမ်းလုပ်နိုင်လားဒါနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်တင်လဲအခုပြောနေတဲ့ဒီငင်းချင်းဆွေးနွေးပွဲမှာဒီလိုမျိုးကိစ္စတွေကိုတားဆီးနိုင်မဲ့စောင့်ကြည့်နိုင်မဲ့ရန်နေရာမျိုးတွေရှိရလားဒါတွေဘယ်လိုမျိုးရှိတင်လဲဆိုတဲ့အကျဉ်းဉာဏ်ယူသွားမှတိကျပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီရခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးတော့ရှင်အခုလက်တလောမှာအခုဒီရခိုင်ပြည်နယ်အတွင်းမှာကဒီအကြမ်းဖက်မှုတွေဖြစ်နေတာလေ။နောက်ဒီရခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးတော့လည်းနိုင်ငံတကာကဒီဝေဖန်တာတွေထောက်ပြတာတွေကလည်းရှိနေတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောတာတွေရောရှိပါလားရှင်
။ရခိုင်နဲ့ပတ်သက်လို့ तू ကဒီရခိုင်ပြည်နယ်ကို तू ကိုယ်တိုင်သွားခဲ့ပါတယ်။အဲ့ဒီမှာတွေ့ဆုံခဲ့ဆိုတော့ဒါလေးကတော့ तू ရဲ့ဒီမြေပြင်ပေါ်မှာတွေ့ဆုံမှုပေါ့နော်။ကျွန်တော်အစိုးရကပြောတာကတော့ တခိုင်ပြည်နယ်မှာဟုတ်တယ်လူခွေချုပ်ဖောက်မှုရှိတယ်။တစ်ချိန်တည်းမှာလည်းဒါတွေကိုကျွန်တော်သိဖို့အတွက်ကတော့လက်ညှိုးပြီးဆွေးနွေးပေးဖို့လိုအပ်တယ်။သတင်းချက်လက်ရှိယူအပ်တယ်။တခါလေကိုယ့်ရဲ့တစ်ဖက်တည်းသတင်းနေကြမလို့တခြားတစ်ဖက်ကဒါကိုမကျေနပ်ပြီးတော့ဆွဆွဲမှုတွေဖြစ်နိုင်နေဆိုတာသတိပေးတဲ့အရာမျိုးကျွန်တော်ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်ရခိုင်ပြည်နယ်မှာဖြစ်နေသလိုကျွန်တော်ရှမ်းပြည်နယ်၊ကချင်ပြည်နယ်မှာလည်းဒါမျိုးကိစ္စတွေဖြစ်နေတယ်။အဲဒါဖြစ်နေတဲ့ကိစ္စကိုဖြစ်တဲ့တိုင်းကြီးပါဒါပေမဲ့ကဏ္ဍအားလုံးဆုံးဆုံးကလေးရေးသားတင်ပါတယ်လို့တော့ကျွန်တော်အကြံပေးရရှိပါပဲဗျာ
ဟုတ်ကဲ့အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေပေါ်မှာရောသူ့အနေနဲ့တစုံတရာပေါ့နော်တုံးသက်ပြောဆိုတာမျိုးရောရှိပါလားရှင
်အဲ့ဒါကတော့သူမပြတ်ငင်မှာသတင်းစာရှင်းလင်းပွဲမှာတိတိကျကျပြောပါမယ်အတိတ်ကကျွန်တော်နဲ့တွေ့တာကတော့ကျွန်တော်ရဲ့အမြင်သဘောထားနဲ့အချက်လက်ကိုအတိတ်ကထားပြီးကြည့်သွားပါလေခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုလိုဖြစ်ပြပေးတာရှင်
ဟုတ်ကဲ့ပါ